တော်ရှင်များခင်ဗျာအော်တိုဘာလ22ရက် Middle East Institute ရဲ့ Internet Website မှာဂျပန်သူတွေသည်မီချီမီမူရာနိုရှိရဲ့ရိုဟင်ဂျာပြဿနာနဲ့ဂျပန်မြန်မာဆက်ဆံရေးအကြောင်းသုံးသပ်တင်ပြထားတဲ့ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုဂျပန်မီဒီယာတွေကသုံးစွဲပေမဲ့ဂျပန်အစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်များ၊ဘင်္ဂလီမွတ်စလင်များလို့ပဲသုံးစွဲတယ်လို့ရခိုင်ပြည်တွင်းကအကြမ်းဖက်ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့လည်းအထုတလည်စိုးရိမ်ကြောင်းဆိုထားတဲ့ပုံလွန်ပြီးတော့မှတ်ချက်ပြုတာမျိုးမရှိပါဘူးတဲ့။ဒါအပြင်မြန်မာဖူးပွင့်စဒီမိုကရေစီအသွင်ကူးပြောင်းမှုဟာအင်မတန်မှနုနယ်လှသေးတဲ့အတွက်တွန်းတွန်းထိုးထိုးမလုပ်ဖို့လဲနိုင်ငံတကာကိုသတိပေးပြောဆိုခဲ့ပါတယ်။ပြီးတော့မြန်မာရဲ့နိုင်ငံစီပင်ဝါပြောရေးခင်မိဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ဖြစ်ရေးကိုမြန်မာနဲ့အတူညှိနှိုင်းစင်စားပြီးအပြည့်အဝကူညီသွားမှာဖြစ်ကြောင်းလဲဂျပန်ကအာမခံနေခံထားတယ်လို့2019ခုနှစ်ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကြေးရွာတွေမိဟုံဟုံတောင်းနေစဉ်အတွင်းပြောဆိုခဲ့တာလို့လဲဆောင်းပါးကဖော်ပြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြဿနာဟာအလွန်တရာရှုပ်ထွေးကြောင်းကဂျပန်ကထပ်တလဲလဲပြောဆိုနေတာဖြစ်ပြီးဒေါ်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းကိုစတင်လျှောက်လှမ်းစကာလဖြစ်လို့ရှုပ်ထွေးလာတဲ့ပြဿနာအလုံးကိုချက်ချင်းလင်ငင်အချိန်တိုအတွင်းဖြေရှင်းနိုင်မှာမဟုတ်ကြောင်းပြောဆိုပါတယ်တဲ့ရခိုင်ပြည်နယ်ပြဿနာနဲ့ဆိုင်လာနေတာနဲ့အတူဂျပန်မြန်မာစီးပွားရေးဆက်သွယ်မှုကလည်းကျေပြန့်လာနေခဲ့တာပါရခိုင်ပြဿနာကစတင်ခဲ့တဲ့2012ခုနှစ်မှာဂျပန်ရဲ့နိုင်ငံရာချဖွံ့ဖြိုးတိုးတက်ရေးအစီအစဉ် ODA ကိုမြန်မာအတွက်ပြန်လည်စတင်ခဲ့ပါတယ်2016နိုဝင်ဘာမှာလည်းနောက်ထပ်9နှစ်အတွက် ODA ရန်ငွေဘီလီယံ800ပေးခဲ့ပြန်ပါတယ်။အဲ့ဒီလိုထောက်ပံ့ခဲ့တာတွေနဲ့ပတ်သက်ပြီးဂျပန်ကအကြောင်းပြချက်3ခုပြပါတယ်။အဲ့ဒါတွေက1မြန်မာဟာအိန္ဒိယနဲ့တရုတ်ကြားကပထဝီအရအရေးကြီးတဲ့နေရာမှာရှိတယ်။2မြန်မာရဲ့ဈေးကွက်စီးပွားရေးနဲ့တည်ငြိမ်ရေးဟာအာဆီယံနိုင်ငံတွေအတွက်အရေးပါတယ်။3မြန်မာဟာဂျပန်နဲ့ချစ်ကြည်ရင်းနှီးတဲ့အစဉ်အလာကောင်းရှိတယ်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။အဲ့ဒီအတွက်ရလဒ်တွေကတော့အခုဆိုဂျပန်ဟာမြန်မာအတွက်အကြီးဆုံး ODA အလှူရှင်ဖြစ်နေပါပြီ။ဒါပေမဲ့ရှေ့အနာဂတ်မှာအဲ့ဒီနေရာကိုတရုတ်ကဝန်းယူလာနိုင်ခြေရှိနေပါတယ်။ဂျပန်ကမြန်မာရဲ့အဆင့်မြင့်ကုန်သွယ်ဘက်ဖြစ်နေစဲမှာအခုတရုတ်ကပို့ပြီးတော့မြင့်တဲ့ကုန်သွယ်ဘက်ဖြစ်လာခဲ့ပါပြီ။သွင်းကုန်ထုတ်ကုန်ပမာဏတွေကိုကြည့်ရင်တရုတ်ကအများဆုံးဖြစ်နေပါပြီ။အခုဂျပန်ကလည်းမြန်မာနိုင်ငံမှာထိတ်တန့်ရင်းနှီးမြှုပ်နှံသူဖြစ်လာနေပြီလို့ဆောင်းပါးမှာဖော်ပြပါတယ်။သောတာရှင်များခင်ဗျာ။အော်တိုဘာလ19ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာနုနယ်လာသေးတဲ့မြန်မာဒီမိုကရေစီအတွက်တရုတ်ကမလို့အမေရိကန်ကသာလိုတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာပုံမှုလွှမ်းမှုလောင်နေတယ်ဆိုတာဟာမြန်မာဒီမိုကရေစီအတွက်သတင်းဆိုးပါပဲလို့ဆောင်းပါးကအစချီဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဟာမြန်မာတပ်မတော်ဒေါ်ဆန်းစုကြည်အစိုးရတို့နဲ့ဆက်ဆံရေးတိုးတက်ခိုင်မာအောင်ကြိုးစားခဲ့တယ်လို့မြန်မာပြည်တွင်းမှာလည်းတရုတ်ရဲ့ပုံရိပ်အမြင်ပိုကောင်းလာအောင်ကြိုးပမ်းခဲ့ပါတယ်။အဲ့ဒါဒီအစိုးရရဲ့ထိတ်တန့်ဦးစားပေးကိစ္စဖြစ်တဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးပွဲတွေပေါ်ဆောင်ပေးပြီးတက်ကြွတဲ့အခမ်းကပါဝင်လို့နေပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းတရုတ်ရဲ့အကြီးစားစီမံကိန်းတွေကလည်းရှိနေတာပါ။အမေရိကန်အစိုးရကတော့မြန်မာနဲ့ဆက်ဆံရေးတရုတ်လိုမနှိကပ်ဘဲဖြစ်နေပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒေါ်ဆန်းစုကြည်နဲ့အရသာအစိုးရပေါ်အာဏာသုံးလုပ်ရက်တွေနိုင်ငံရေးမှာစစ်တပ်ရဲ့ကဏ္ဍအားကောင်းနေတာတွေနဲ့အတူအရင်ကပြုတ်ခဲ့တဲ့ဂရီကဝစ်တွေမတည်နိုင်ပဲမြန်မာဒီမိုကရေစီအသွေးကူးပြောင်းရေးစိပ်ပျက်စရာဖြစ်နေရတယ်လို့တစ်ဖက်မှာလည်းမြန်မာဘုတ်တရုတ်ရဲ့ကြီးထွားလာနေတဲ့ဩဇာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနှောင့်နှေးနေရတယ်လို့ဒီပလိုမက်ဆောင်းမကဖော်ပြပါတယ်ခင်ဗျာ။